Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ6ရက်တကြနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမှမြသစင်အောင်နဲ့အတူညင်ညာပေးပါပါ။ Hurricane Dorian ဟာချက်သက်ပြင်းနေမှာ American ရှေ့ဘက်ကမ်းခြေကိုရောက်လာပြီးတဲ့နောက်ဒေတာကန်ယူရန်ဒေတာမှာမိုးသက်လေပြင်းထန်ကိုခန်းနေရပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာချက်သက်ပြင်းနေမှာတော့နားလည်မှုစာကျွန်လွှာ၅ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်ခွန်ညွေ
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေကတော့ကုလတွေးရမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်နဲ့ဒုက္ခသည်တွေရဲ့အရေးပေါ်မှာမြန်မာအရေးအကဲခတ်တချို့ကတော့အခုလိုသုံးသပ်ကြပါဗျာ။
အဲ့တော့မင်းတို့မပြန်နဲ့မင်းတို့မပြန်လို့ရှိရင်မင်းတို့ကိုယ်ပိုင်နိုင်ငံရမယ်ပြောနိုင်တယ်။မင်းတို့မပြန်လို့ရှိရင်မင်းတို့ဒီတဲ့ကောင်းတဲ့နိုင်ငံကိုရောက်နိုင်တယ်။မင်းတို့ကောင်းလို့မပြန်လို့ရှိရင်ကောင်းကောင်းမွန်မွန်နေရမယ်ပြန်ရင်မင်းတို့ဒုက္ခရောက်
ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနကအငိမ့်စားကတိခဦးခင်မောင်စောရဲ့တုံ့သက်ချက်နဲ့တူထုတ်လွှင့်ပေးမှာပါ။ကမ္ဘာတဝန်းကလူတသန်းလောက်ကိုအကြမ်းဖက်သူတွေအဖြစ်စောင့်ကြည့်စီရင်သွင်းတာဟာဖွဲ့စည်းပုံဆိုင်ရာရပိုင်ခွင့်ကိုချိုးဖောက်တာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုတရားသူကြီးတဦးကပြောပါရတယ်။အမေရိကန်မှာနေစဉ်ပြန်မြလူ130လောက်ဟာမူရစ်ဆေးနဲ့ဘိန်းကိုအခြေခံတဲ့အကိုက်ခဲပြောက်ဆွေးတွေအလွန်ကျွံသုံးဆွဲရင်သေဆုံးနေကြတာကိုကာကွယ်နိုင်တဲ့ application တစ်ခုပေါ်ပါလာပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုကြားကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်သက်နဲ့မတ်မြသစင်အောင်တို့ပြောပြပါမယ်ရှင်
။ Hurricane Dorian ဟာချက်သက်ပြင်းနေမှာ American အရှိတ်ပဲကမ်းခြေကိုရောက်လာတဲ့အတွက်မိုးသက်လေပြင်းတွေတိုက်ခတ်နေတယ်လို့ကန်ယူရန်မြေနဲ့ဒေသတလွှားမှာတော့အမြင့်6ပေခွဲလောက်အထိမြင့်နေလှိုင်းလုံးကြီးတွေရဲ့အန်ဒီယန်နဲ့ဂျုံနေရပါတယ်။လက်ရှိမှာ Hurricane Dorian ဟာပြင်းအားအဆင့်နှစ်ရှိနေပြီးတော့တောင်ကယ်ရိုလိုင်းနားပြည်နယ် Charleston မြို့နားမှာလေတိုက်နှုန်းကတနင်္ဂနွေ108မိုင်နှုန်းနဲ့တိုက်ခတ်နေပါတယ်။ American မြို့သား Hurricane Center ကတော့ဒီမုန်တိုင်းဟာချက်သပြင်းညနေကနေတောက်ကြနေတဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ဘက်ရောက်လာမယ်လို့ခန့်မှန်းပါတယ်။စနေတနင်္ဂနွေနေ့တွေမှာတော့မုန်တိုင်းဟာအပြော်လာနိုင်ပေမဲ့ American အရှိမြောက်ဘက်ကင်ဝရန်တလျှောက်ကနေကနေဒါနိုင်ငံ Nova Scotia ပြည်နယ်ထိတိုက်ခတ်နိုင်တယ်လို့လည်းပြောပါတယ်။မုန်တိုင်းကြောင့် Atlantic အလဲပိုင်းဒေသတွင်းမှာတော့ကြီးမားတဲ့လိုင်းလုံးကြီးတွေဖြစ်ပေါ်မှုနဲ့တူမိုးပြင်းထန်စွာရွာသွန်းပြီးမိုးအကြိမ်ဟာ14လက်မထိရှိနိုင်တယ်လို့လည်းသတိပေးထားပါတယ်။ Hurricane Dorian ကြောင့် Bahama မှာလူ20ထက်မနည်းသေဆုံးသွားပြီး Bahama ဒေသခံတွေဟာလည်းကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေကြောင့်ပြန်လည်ထူထောင်ရေးကိုအကြီးအကျယ်အကျယ်လှုပ်ဆောင်ဖို့လိုနေတာပါ။အထူးသဖြင့် Grand Bahama နဲ့ Abaco ကျွန်းတွေဟာမုန်တိုင်းထန်ကြောင့်ပျက်စီးပုံနေတာကြံ့ရနေတာပါ။
ဟောင်ကောင်မှာသုံးနာကြာဆန္ဒပြပွဲတွေပေါ်ပေါက်စီခဲ့တဲ့တေခံလွဲပြောင်းရေးဥပဒေမူကြမ်းကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာတရုတ်ပြည်ကအလေးထားနားလည်သဘောပေါက်ထောက်ခံတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကမနေ့ကပြောပါရယ်အခုလက်ရှိအခြေအနေမှာလိုအပ်မှာကအကြမ်းဖက်မှုအသွင်ဆောင်လာတဲ့ဆန္ဒပြပွဲတွေရပ်တန့်မှုနဲ့ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုတွေပြန်ရဖို့ပဲဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကသတင်းတောက်တွေကိုပြောတာပါဆန္ဒပြပွဲတွေမှာပါဝင်သူတွေအနေနဲ့သူတို့လုပ်ရက်တွေဟာပြည်သူတွေရဲ့နေစဉ်လူမှုဘဝတွေကိုထိခိုက်နေတယ်ဆိုတာကိုနားလည်သဘောပေါက်မယ်လို့မျှော်လင့်ကြောင်းလဲသူကပြောပါတယ်။သူအနေနဲ့ဟောင်ကောင်မှာအခုလိုဖြစ်ရတဲ့ကိစ္စအကြောင်းရင်းတွေကိုဆွေးနွေးသွားဖို့နည်းလမ်းတွေကိုရှာဖွေသွားမှာဖြစ်ပေမဲ့ဆန္ဒပြသူတွေရဲ့တောင်းဆိုမှုတိုင်းကိုတော့လိုက်လျောသွားမယ့်ပုံမရှိပါဘူး။ဟောင်ကောင်ကတန်တရားရှိတရားခံတွေကိုတရုတ်ပြည်မာကြီးကိုလွှဲပြောင်းပေးမယ်ဥပဒေမူကြမ်းကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေဇွန်လကစတင်ခဲ့တာပါဆန္ဒပြသူတွေတောင်းဆိုတဲ့အထက်မှာဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးအရေးယူပေးဖို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ဆန္ဒဖော်ထုတ်ပွဲတွေကိုအကြမ်းဖက်လုပ်ရအဖြစ်မသတ်မှတ်ဖို့နဲ့ဟောင်ကောင်ပြည်သူတွေအတွက်သူတို့ရဲ့ခေါင်းဆောင်တွေကိုလွတ်လပ်စွာရွေးချယ်ခွင့်ပေးဖို့စာရာတွေပါဝင်ပါတယ်
အာဖဂန်နစ္စတန်မြို့တော်ကဘူးမှာချက်သပြင်းတွေကအမေရိကန်စစ်သားတဦးနဲ့ရူမေးနီးယားစစ်သားတဦးတေဆုံးသွားတယ်လို့နေတိုးဥဆောင်တဲ့မဟာမိတ်ဖွဲ့နဲ့လက်တွဲဆောင်ရွက်နေတဲ့ Resolute Support Mission ကပြောကြားလိုက်တဲ့အတွက်ဒီနှစ်အတွက်အာဖဂန်နစ္စတန်မှာအမေရိကန်စစ်သားတေဆုံးမှုဦးရေအခုဆို16ဦးထိရှိတာပါပြီ။တေဆုံးမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ဒီ Mission ကချက်ချင်းထုတ်မပြောပါဘူး။ဒါပေမဲ့ကဘူးမြို့မှာနိုင်ငံခြားနဲ့ဒေသရင်းစစ်ဖက်အရာရှိတွေတေဆုံးခဲ့တဲ့အသေးကံကားပုံးဖောက်ခွဲမှုတစ်ခုကိုသူတို့လုပ်ခဲ့တယ်လို့တာလီဘန်အဖွဲ့ကကြေညာပြီးနိုင်ငံပိုင်းအတွင်းမှာပဲအခုလိုပြောကြားချက်ကထွက်ပေါ်လာတာပါက ာဘုံပောက်ကွယ်မှုတစ်ခုဖြစ်ပွားပြီးတေဆုံးသူ10ဦးတည်းမနေရှိနေတယ်လို့40ဦးဒဏ်ရာရတယ်လို့အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဘုံပောက်ကွယ်မှုဟာနေတိုးဌာနချုပ်အင်ယာရီအမေရိကန်တန်ယုံအာဖဂန်ထောင်လိုင်းယုံနဲ့ NDS အာဖဂန်အမျိုးသားလုံခြုံရေးအဖွဲ့ယုံရှိရာကဘူးမြို့နယ်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်တချိန်ထဲမှာပဲအာဖဂန်အရှေ့ပိုင်း NDS တပ်တွေရဲ့ညာရင်းချင်းဆက်ရှင်ကြီးကနေအရသာ၄ဦးတေဆုံးရတဲ့အတွက်လူမှုပြင်းထန်တဲ့တုံ့ပြန်မှုကြောင့် NDF အကြီးအကဲကိုအာဖဂန်သမ္မတကချစ်တဲ့ပရင်းနေမှာယာဒူးကရက်ဆိုင်လိုက်ပါတယ်
။တာလပြည်နျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်အရစက်တင်ဘာလကုန်အထိပိတ်ပင်ထားတဲ့တာလပြည်ဒုံးကျည်တွေကိုစာချုပ်သက်တမ်းကုန်ဆုံးတဲ့အခါမှာရုရှားနိုင်ငံကထုတ်လုပ်သွားမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒုံးကျည်ဖြန့်ကျက်ချထားမှုကိုတော့အမေရိကန်ပြည်ထောင်စုကလုံမရုရှားကလုံမယ်လို့လည်းသူကပြောပါတယ်။စက်တင်ဘာ5ရက်နေ့ကရုရှားနိုင်ငံအရှိပြားဗလာဒီဗော့စတော့မြို့မှာပြုလုပ်တဲ့စီးပွားရေးဆိုင်ရာညီလာခံမှာရုရှားသမ္မတပူတင်ကအခုလိုပြောသွားတာပါစစ်အေးကာလအတွင်းကနှစ်ဖက်သဘောတူညီထားတဲ့တာလပ်ပြည်နျူကလ িয়ার ထိန်းချုပ်ရေးစာချုပ်ကိုရုရှားကနှစ်ပေါင်းများစွာချိုးဖောက်နေတယ်လို့စွပ်စွဲပြောကြားပြီးတဲ့နောက်မှာအမေရိကန်ကအဲ့ဒီစာချုပ်ကနေဩဂုတ်လ2ရက်နေ့ကတရားဝင်နှုတ်ထွက်ခဲ့ပါတယ်ဒီစာချုပ်ဟာမြေပြင်ကနေကီလိုမီတာ900ကနေ9500အကွာဝေးကိုပြစ်လွှတ်နိုင်တဲ့ cruise နဲ့ပယ်ထိန်တဲ့ဒုံးကျည်ထုတ်လုပ်မှုကိုတားမြစ်ထားတာပါ CA အတွင်းကသဘောတူညီခဲ့ကြတဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာစာချုပ်အခုလိုပြတ်သွားခဲ့တဲ့အတွက်နောက်ထပ်လက်နက်အပြိုင်တပ်ဆင်မှုတွေထပ်ဖြစ်လာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေထွက်ပေါ်လာခဲ့ပါတယ်ဩဂုတ်လ18ရက်နေ့ကအမေရိကန်နိုင်ငံကဒုံးကျည်ပစ်ခတ်စမ်းသပ်ခဲ့ပြီးတော့ဒီစမ်းသပ်မှုကရတဲ့အချက်လက်တွေကိုအနာဂတ်တာလပ်ပစ်ဒုံးကျည်ထုတ်လုပ်မှုအတွက်အသုံးချမယ်လို့ကြေညာခဲ့တာကြောင့်လည်းလက်နက်ပြိုင်ဆိုင်မှုဆိုင်ရာတင်းမာမှုတွေပို့ပြီးတော့ကြီးထွားလာခဲ့ပါတယ်ရှင်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VO American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့မြန်မာနိုင်ငံ၃ရက်ကြာခေတ်စဉ်အတွင်းမှာချစ်တပရီနေကတော့မြန်မာတောင်ကိုရီးယားမြန်မာကိုရီးယားစီးပွားရေးဆွေးနွေးပွဲဒုတိယမြောက်နေ့မှာနှစ်နိုင်ငံကြားဗန္ဒာရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လောက်၅ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဟာသူ့ရဲ့ New Southern Policy လို့ခေါ်တဲ့တောင်ပိုင်းဒေသမူဝါဒတိုက်မြှင့်တင်ရေးအတွက်အရှိတောင်အာရှနိုင်ငံတွေနဲ့စီးပွားရေးဆက်ဆံမှုအပါအဝင်နှဆိုင်နဲ့ဆက်ဆံရေးထူထောင်ဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်။အခုသူ့ရဲ့မြန်မာခီးစဉ်အတွင်းနှစ်နိုင်ငံအစိုးရချင်းကြားမှာရောအစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကြားနဲ့နှစ်နိုင်ငံလုပ်ငန်းရှင်ချင်းချင်းကြားမှာပါပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုအပါအဝင်နားလည်မှုစာချုပ်လောက်စုစုပေါင်း10ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားရဲ့ထင်ရှားတဲ့ဗန်ကြီး၄ခုရဲ့ကKB Cookman ဘန်နဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားအင်ချမ်းမြေလုပ်ငန်းအတွက်ငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်နားလည်မှုစာချုပ်လွှာကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဗိုလ်တပူးနေကတော့ရန်ကုန်တိုင်းလှဲကူးမြို့နယ်မြေအက900ကျော်ပေါ်ကအမေရိကန်ဒေါ်လာ1ဘီလီယံကုန်ကျပ်မဲ့ကိုရီးယားမြန်မာစစ်မှုမြို့တော်စီမံကိန်းကိုစတင်ကြောင်းကြေညာခဲ့တယ်လို့ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယားနှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဖို့ပါစီစဉ်ခဲ့တာပါ။စက်တင်ဘာ3ရက်နေ့ကတော့သမရမွန်ဟာနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောသမရဦးဝင်းမြင့်နဲ့ပါတီးခြားတွေ့ဆုံခဲ့ပါတယ်။ကိုရီးယားသမ္မတဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6ရက်တာခီးစဉ်တစိတ်တဒေတာဖြစ်မြန်မာနိုင်ငံကို3ရက်ကြာလာရောက်တာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာပြည်ကိုလာခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ်
မြန်မာနိုင်ငံမှာလာမယ့်ဒီဇင်ဘာလ19ရက်ကနေ22ရက်နေ့အထိဗီယက်နမ်ကုန်စည်ပြပွဲကြီးကျင်းပဖို့ရှိပါတယ်။ဒီကုန်စည်ပြပွဲကြီးကိုဗီယက်နမ်ကုန်သွယ်မြင့်တီအေဂျင်စီ VF Trade ကနေ2009ခုနှစ်ခရဲကစပြီးတော့မြန်မာနိုင်ငံမှာကျင်းပခဲ့တာဖြစ်ပြီးဒီနှစ်မှာတော့ဆိုင်ကမ်းပေါင်း100ကျော်ပြသသွားမှာဖြစ်ပါတယ်။ဗီယက်နမ်မှာစီးပွားရေးလုပ်ငန်းတွေလာရောက်ပြသမဲ့ဒီပွဲမှာအသင့်စားအစားအသောက်တွေလူသုံးကုန်ပစ္စည်းကိရိယာတွေဆက်ပစ္စည်းလျှက်စစ်ပစ္စည်းနဲ့စီးနဲ့စီးပစ္စည်းစတာတွေကိုထည့်သွင်းပြသသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဗီယက်နမ်စီးပွားရေးဈေးကွက်ကိုချဲ့ထွင်ဖို့ဗီယက်နမ်ပြည်ရင်းဖြစ်ပစ္စည်းတွေပြပကိုတင်ပို့နိုင်ဖို့နဲ့မြန်မာနဲ့စီးပွားရေးကွန်ရက်တည်ဆောက်နိုင်ဖို့ရည်ရွယ်ပြီးတော့ဒီကုန်စည်ပြပွဲကြီးကျင်းပရတာလို့ဗီယက်နမ်ကုန်သွယ်မြင့်တင်ရေးအေဂျင်စီ VF Trade ကပြောပါတယ်။မြန်မာနဲ့ဗီယက်နမ်အကြားမှာ2018ခုနှစ်အတွင်းကုန်သွယ်မှုအမေရိကန်ဒေါ်လာသန်းပေါင်း860တန်မိုးထိမြင့်တက်ခဲ့တဲ့အတွက်ဗီယက်နမ်မှာမြန်မာရဲ့ကုန်သွယ်ဘက်အဆင့်9မှာရှိနေပါတယ်။ မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံစီးရင်မှာတော့ဗီယက်နမ်ကစုစုပေါင်းဒေါ်လာ 1.2 သန်းနီးပါးတန်ဖိုးရှိတဲ့စီမံကိန်းလုပ်ငန်းပေါင်း 18 ခုနဲ့အဆင့်9မှာရှိနေတယ်လို့သိရပါတယ်ရှင်
။ကိုရီးယားကျွမ်းဆွယ်ဒေတာရင်းငင်းချင်းရေရှည်တည်ပြင်းနိုင်မှုအတွက်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားအလုပ်သဘောဆွေးနွေးမှုတွေအများဆုံးပြန်ဆဖို့တောင်ကိုရီးယားဝန်ကြီးချုပ်ဒီနက်ယွန်ကကြေတပရင်းနေမှာပန်ကြားပါတယ်။တောင်ကိုရီးယားကအင်ချင်းဖြစ်လက်ခံချင်းပါတဲ့နိုင်ငံတကာဖွဲ့စည်း5ခုနဲ့နိုင်ငံပေါင်း50လောက်ကစစ်ဖက်အရာရှိတွေနဲ့ကျွမ်းကျင်သူတွေတက်ရောက်လာတဲ့ Seoul Defense Dialogue Data Ring လုံခြုံရေးဆိုင်ရာ၈ချိန်မြောက်ညီလာခံအဖွဲ့မင်ကောမှာဝန်ကြီးချုပ်လီကအခုလိုပြောကြားခဲ့တာပါ။ကိုရီးယားကျွမ်းဆွယ် Data Ring ငင်းချင်းနဲ့ရေရှည်တည်ငြိမ်ရေးဟာမြောက်ကိုရီးယားနဲ့ American တို့ရဲ့ဆွေးနွေးညှိနှိုင်းမှုပေါ်မှာမူတည်နေတဲ့အတွက်ဆွေးနွေးမှုတွေအများပြန်ဆစေလိုတယ်လို့ပြောပါတယ်။ကိုရီးယားကျွမ်းဆွယ် Data က Nuclear Tension ရဲ့အဲ့အတွက်နီလန်းရှာဖို့မနစ်ကစားပြီးကိုရီးယားနှစ်နိုင်ငံနဲ့အမေရိကန်တို့ကြိုးပမ်းခဲ့ပေမယ့်အခုထိတိတာထင်ရှားတဲ့ရလဒ်တစုံတရာမရသေးတာကြောင့်ဆွေးနွေးပွဲပြန်ဆနိုင်မှုနီလန်းရှာနေတယ်လို့ပြောပါတယ်။ကိုရီးယားဂျွန်လာနှောင်းမိုင်းတို့ကကိုရီးယားနှစ်နိုင်ငံကြားပမွန်ချွန်နယ်စပ်မြို့လေးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံဆွေးနွေးတော့ကကိုရီးယားကျွမ်းဆွယ်ဒေတာနျူကလ িয়ার ကင်းရှင်းအတွက်အလုပ်သဘောဆွေးနွေးမှုပြန်ဆဖို့သဘောတူခဲ့တာပါ။
အလင်းနှစ်တန်ပေါင်း50လောက်ရှိတဲ့အကွာအဝေးမှာရှိတဲ့ Black Hole လို့ခေါ်တဲ့အာကာသတွင်းနဲ့ကြီးရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်348ဦးပူးပေါင်းပြီးတော့ပထမဆုံးပြသနိုင်ခဲ့တဲ့အတွက်သူတို့ကိုသိပ္ပံဆိုင်ရာ Oscar ဆု Oscars of Science ဆုချီးမြှင့်လိုက်ပါတယ်။နက္ခတ္တဗီရဆိုင်ရာယူပါဗီရပညာရပ်မှာထူးခြားတဲ့အောင်မြင်မှုအဖြစ်ဒီသိပ္ပံဆိုင်ရာထူးထွင်းအောင်မြင်မှု Breakthrough Prize ကဒေါ်လာ3သန်းစုကြီးငွေရရှိမှာဖြစ်ပါတယ်။နိုင်ငံတကာမှန်ပြောင်းကွန်ရက်ကိုသုံးပြီးတော့သုတေသနပညာရှင်ပေါင်း300ကျော်ပါဝင်ခဲ့တဲ့ Event Horizon Telescope စီမံကိန်းကနေ Black Hole ကိုဓာတ်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ။ပြီးခဲ့တဲ့ April 10ရက်နေ့ကနေဒိမော်ရောင်မီးရှံတွေနဲ့အဖြူရောင်ဓာတ်ရောင်ကြီးတွေဖြာနေတဲ့အာကာသတွင်းနဲ့ကြီးဓာတ်ပုံကိုသုတေသနပညာရှင်တွေထုတ်ဖော်ပြသခဲ့ပါတယ်ရှင်။
သားချနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မမသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Sharana Bagana ရဲ့မြန်မာပြည်ခရီးစဉ်ဟာပြဿနာတွေပြည်လဲစေဖို့အားရလောက်အောင်စွမ်းဆောင်နိုင်ခြင်းမရှိသေးဘူးလို့အကြက်ခတ်တချို့ကသုံးသပ်ကြပါတယ်။ Miss Christine Sharana Bagana ဟာသူ့ရဲ့ခုနှစ်ကြိမ်မြောက်မြန်မာနိုင်ငံခရီးစဉ်အတွင်းအစိုးရအဖွဲ့ဝင်ဝင်ကြီးတချို့နဲ့တွေ့ဆုံခဲ့ပြီးတိုးတက်ဆုပ်ယုပ်မှုအခြေအနေတွေကိုကြားနာဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုညာဝင်းအောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Bugana ဟာလက်တလောမြန်မာနိုင်ငံကိုရောက်ရှိနေပြီးအစိုးရအဖွဲ့ဝင်ဝင်ကြီးတွေဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားရာဤဝင်ကြီးဒေါက်တာဝင်းမြတ်အေးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်အလို့သမားနယ်လူဝင်မှုရေးရာဝင်ကြီးဦးသိန်းစွေနဲ့ပြည်ထောင်ဝင်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေတို့ကိုစက်တင်ဘာ3ရက်4ရက်နေ့တွေမှာတွားရောက်တွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုအတွင်ပြောဆိုကြရမှာအထူးသဖြင့်ရခိုင်မြောက်ပိုင်းဒေသကထုတ်ပေါ်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံနေရခြားရာရေးဘယ်လိုပြင်ဆင်ထားသလဲဆိုတဲ့အခြေအနေနဲ့လုံခြုံရေးဆောင်ရွက်မှုအခြေအနေပြန်လာသူတွေနိုင်ငံသားဖြစ်ခွင့်ရရေးကိစ္စမှာ MV card လို့ခေါ်တဲ့နိုင်ငံသားစီစစ်ခံရမဲ့သူတွေကန်ဆောင်ရမဲ့တည်တည်ခံကပြထုတ်ပေးနေတဲ့အခြေအနေစတာတွေကိုဆွေးနွေးခဲ့ပါတယ်။ Miss Bugana ရဲ့မြန်မာပြည်ခီးစဉ်ဟာခုနှစ်ကြိမ်မြောက်ရှိလာပြီဆိုပေမဲ့လက်တွေမှာထင်သာသလောက်အခြေအနေတွေတိုးတက်အောင်ဂျားဝင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနရဲ့အငြင်းစားကတိကဥက္ကမောင်စောကသုံးသပ်ပါလေ
။သူကတော့တန်းနဲ့တော့ကြိုးစားနေတာပဲ။သူတန်းနဲ့တော့သူလုံနေတာပဲ။ဒါပေမဲ့အခုတည်းအထိကတော့တိတ်ပြီးတော့ထက်ထက်ဝင်အောင်မြင်မှုတော့မတွေ့ရသေးဘူး။ဘလို့ချစ်တဲ့ကြောင့်ပြောနေတယ်ဆိုတော့ဟိုဘက်ကနေဝိုင်းပြီးတော့အာရမုံမှုတာဘာမှပြည့်လူတွေတာဘာမှပြည့်လူတွေဘာမှဘုရားဘာသာနဲ့ဘာမှအစိုးရနဲ့ဘာဆက်တန်းနဲ့ဆက်ဆက်လုံလုံထွက်ပြေးလာတာသူတို့ကို safe zone လုပ်ပေးရမယ်ဆက်အော်လန်ကပုံပြီးကျေနေတယ်။ကျေနေတော့ဒီမျိုးသမီးဘယ်လောက်ပဲရိုးစားစီဖြစ်စီဘယ်လောက်ပဲလှုပ်ချင်စီဖြစ်စီပြောပါများနေရနီးဆက်ဆာစကားအောင်ပါပဲ
။ဝန်ကြီးဦးကျော်တင်ကတော့နေရစွန့်ကွာထွက်သွားသူတွေပြန်လည်လက်ခံရည်ကိစ္စမှာအာစာအကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုရှိနေတယ်လို့ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကြားသဘောတူညီချက်အတိုင်းနေရပြန်လို့တဲ့ဒုက္ခသည်တွေဖြစ်ရမဲ့သတ်မှတ်ပုံစံကိုဖြန့်ဝေဖြည့်ဆွက်ရမှာလှုံထုံးလုံနီးအတိုင်းလိုက်နာမှုမရှိတာကပြဿနာဖြစ်နေရကြောင်း Miss Bugana ကိုရှင်းပြပါရယ်။ရင်ညာဒုက္ခသည်တွေအခုချိန်ထိမြန်မာနိုင်ငံတည်းပြန်ဝင်မလာနိုင်သေးတာဟာအဟံအတားနဲ့မလုံးပေးမှုတွေရှိနေပုံရတယ်လို့ကတိကဥက္ကမောင်စောကမြင်ပါရယ်။
ဒီအဲ့ဒုက္ခသည်စ တဲ့လူတွေတော်တော်များများလည်းပညာမတတ်စာမတတ်သူတို့စာတော်သူတို့တတ်တာမဟုတ်ဘူးသူတို့ဘာသာပြောစကားပဲတတ်တဲ့လူတွေအဲ့တော့မင်းတို့မပြန်နဲ့မင်းတို့မပြန်လို့ရှိရင်မင်းတို့ကိုယ်ပိုင်နိုင်ငံရမယ်ပြောနိုင်တယ်နှစ်ကောင်းချီဟာလာမင်းတို့မပြန်လို့ရှိရင်မင်းတို့ဒီတဲ့ကောင်းတဲ့နိုင်ငံကိုရောက်နိုင်တယ်မင်းတို့ကောင်းလို့ရမပြန်လို့ရှိရင်ကောင်းကောင်းမွန်မွန်နေရမယ်ပြန်ရင်မင်းတို့ဒုက္ခရောက်မယ်အဲ့လိုမျိုးတွေကိုအဲ့လိုမျိုးလှုပ်ထားတဲ့ကြောင့်မလို့သူတို့ယုံပြီးတော့မပြန်ဘူးလို့ကျွန်တော်ယူဆတယ
်ရခိုင်မြောက်ပိုင်းကထွက်ခွာသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်လာရင်ဘာတွေလှုပ်ဆောင်တင်တယ်လဲဆိုတာကိုကိုဖီအန်နန်အကြံပေးကော်မရှင်အဖွဲ့ကအစီရင်ခံစာထုတ်ပြန်အကြံပေးထားပေမဲ့ဒီအချက်တွေကိုမြန်မာအစိုးရကအတိအကျအကောင့်ထည့်ဖော်ဖို့ပြက်ကွက်နေသေးတာကြောင့်နိုင်ငံတကာနဲ့မြန်မာအစိုးရတို့ကြားတန်တမာရေးတင်းမာမှုတွေဆက်ရှိနေရတာဖြစ်ကြောင်းအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေမောင်ကထောက်ပြပါတယ
်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေပြန်လာဖို့ပြင်ဆင်ထားတယ်တရောက်မှပြောင်းမလာဘူးဆိုကြတဲ့ကအခုတို့လုပ်နေတဲ့ process တွေတို့ရဲ့ agreement တွေတခုမှဖြစ်မလာဘူးဆိုတာအဲ့ဒါတော့ထင်ရှားနေတယ်
ဒ
ီလို recommendation တွေရှိတယ်ပြန်လာလို့ရှိရင်ဒီလူတွေကိုဘယ်လိုဟာလာနေထိုင်လုပ်ကင်စားတောင်းနိုင်ဖို့အတွက်တို့လည်းလုံခြုံရေးအာမခံချက်အတွက်တို့ရတင်ရထိုက်တဲ့အခွင့်အရေးအတွက်ဟိုကတောင်းထားတာရှိတယ်ဒါပေမဲ့ကျွန်တော်ထင်တာကအဲ့ဒီအခုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကတို့ပြန်လာရင်တို့အရာအကြောက်ဆုံးကတို့ရဲ့လုံခြုံရေးအာမခံချက်ရှိမှတို့လည်းပြန်လာရဲမယ်အခုကသူတို့မှာဟိုဥစားအာမခံချက်မှမပေးပဲ
မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲရောက်နေတဲ့ဟိန္ဒူဘာသာဝင်440ကျော်ပြန်လာလို့ပဲမဲ့သူတို့ကိုအ мян ပြန်ပို့ပြီးရဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းပေးဖို့လိုတယ်လို့လဲဝန်ကြီးဦးကျော်တင်ကမစ်ဘူဂနာကိုပြောခဲ့တာပါအလို့သမားနဲ့လူဝင်မှုအရေးရာဝန်ကြီးဦးသိန်းဆွေကတော့ NV card ကန်ဆောင်သူတွေသတ်မှတ်ဒေတာအတွင်းလွတ်လပ်စွာသွားလာနိုင်ကြောင်းနေရဆုံခွာသွားသူတွေကိုပြန်လည်လက်ခံဖို့တောင်မြူလဝဲနဲ့ငကူရစခန်းတွေဖွင့်လှစ်ထားကြောင်းတုံ့ပြန်ပြောဆိုခဲ့တဲ့အပြင်မြန်မာအစိုးရအနေနဲ့ UNDP UNHCR တို့နဲ့လည်းပူးပေါင်းဆောင်ရွက်နေကြောင်းပြောခဲ့ပါတယ်မစ်ဘူဂနာကတော့ရခိုင်ရေးကိစ္စမှာအရေးပါတဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်နိုင်ငံသားဖြစ်ခွင့်နဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေကိုဆက်ပြီးကြိုးပမ်းဆောင်ရွက်ဖို့လိုအပ်နေသေးတဲ့အခြေအနေကိုအကြံပြုဆွေးနွေးခဲ့ကြောင်းအစိုးရပညာရေးဌာနရဲ့သတင်းထုတ်ပြန်ချက်တွေအရသိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုဗြိတိန်နဲ့ဥရောပသမ္မတအရေးဘက်ကိုလည်းကြည့်ကြရအောင်ပါ Brexit လို့လူသိများတဲ့ဗြိတိန်နိုင်ငံဥရောပသမ္မတ EU ကနေနှုတ်ထွက်ရေးမှာ EU နဲ့သဘောတူညီချက်ရမရရဗြိတိန်ကတော့နှုတ်ထွက်ဖို့ဝန်ကြီးချုပ် Boris Johnson အစိုးရကကြိုးပမ်းနေခဲ့ပါတယ်ဘလို့ပဲဖြစ်ဖြစ်နှုတ်ထွက်မယ်ဆိုတဲ့ဝန်ကြီးချုပ်ရဲ့အစီအစဉ်ကိုတားဆီးဖို့ဗြိတိရှ်ပါလီမန်အမတ်တွေကဇက်တိုက်ဆိုသလိုအဆိုတွေမူကြမ်းတွေချမှတ်လာပါတယ်ပါလီမန်ကသူ့ရဲ့အစီအစဉ်ကိုတားဆီးနိုင်ဖို့အလားအလာများနေပေမဲ့ဝန်ကြီးချုပ် Johnson ကတော့အောက်တိုဘာလ31ရက်မှာဗြိတိန်နှုတ်ထွက်ဖို့ကိစ္စကိုလက်မလျှော့သေးပါဘူး VOA သတင်းတောက် Jeff Custer သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
ဗြိတိန်ပါလီမန်မတ်တွေဟာဗြိတိန်နိုင်ငံ EU ကနေသဘောတူညီချက်မပါဘဲအောက်တိုဘာလ31ရက်နေ့မှာမနှုတ်ထွက်နိုင်စေဖို့အတွက်ဥပဒေတရအတည်ပြု၍ကြိုးပမ်းနေခဲ့ပါတယ်။အတိုက်ခံတဲ့ Conservative အမတ်တွေအတူတကပူးပေါင်းလှုပ်ဆောင်နေခဲ့ကြတာပါ။ဝန်ကြီးချုပ် Boris Johnson ကတော့ဒီလိုဥပဒေမျိုးဟာ EU နဲ့ဆက်ဆက်ဆွေးနွေးရမှာသူ့ဘက်ကိုအားနည်းစေတယ်လို့ဆိုပါတယ်။ဥပဒေကြမ်းကိုဗိုလ်တုံးနေကအောက်လွှတ်တော်မှာမဲခွဲအတည်ပြုခဲ့တာပါ။အနာဂတ် conservative party ကအမတ်22ဦးကအတိုက်ခံပါတီတွေနဲ့ပူးပေါင်းလို့အစိုးရကိုစန့်ကျင်ပြီးဥပဒေကိုအတည်ပြုခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေအရဝန်ကြီးချုပ် Johnson ဟာ EU ဌာနချုပ်ရှိရာ Brussels မြို့ကိုသွားပြီး Britain ထွက်မဲ့ Brexit အချိန်တိုးပေးဖို့မြစ်တာရက်ခံရမှာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကတော့ဒီလိုလုပ်ဖို့ငြင်းဆန်နေပါတယ်။အချိန်တိုးတောင်းမဲ့အစားအထွေထွေရွေးကောက်ပွဲကိုစောပြီးအောက်တိုဘာလ15ရက်နေ့မှာကျင်းပဖို့သူကတောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုကြတာလဲအမတ်တွေစန့်ကျင်လို့မအောင်မမြင်ဖြစ်ခဲ့ရပါတယ် EU နဲ့သဘောတူညီချက်မပါဘဲ Brexit ကိုတားဆီးမဲ့ဥပဒေကိုအရင်ပြတ်တန်းရမယ်လို့အတိုက်ခံ Labour Party ကောင်းဆောင် Jeremy Corbyn ကပြောပါတယ
် Let this bill pass and gain royal assent then we will back an election so we do not crash out with
ဒီဥပဒေကိုအတည်ပြုပြီးဘီယင်မာကြီးလက်မှတ်ရေးထိုးနိုင်ဖို့အရင်စူးစမ်းကြပါစို့ပြီးတော့မှရွေးကောက်ပွဲကိစ္စပြန်ဆွေးနွေးကြမယ်ဒါမှကျွန်တော်တို့ EU ကနေအလဲလဲအပြူပြူနဲ့မထွက်ဖြစ်မှာပါ
ဝန်ကြီးချုပ် Johnson ဟာတာဝန်ဝတ္တရားအရဂျာတာဘရိနေမှာ Israel ဝန်ကြီးချုပ် Ben Gurion နဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အချိန်မှာ န်ဒမင်နက်တန်ညာဟူးနဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်တို့ကိုဝန်ကြီးချုပ်နေအိမ်မှာတွေ့ဆုံခဲ့ပြီးတဲ့နောက်မကြာခင်မှာပဲဗြိတိန်ရဲ့တပ်ဖွဲ့ဝင်ပုံမှုစုဆောင်ရေးလှုပ်ရှားမှုစတင်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတော့ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေးမဖြစ်ဖြစ်အောင်ဆောင်ရွက်မယ်လို့လည်းကတိပေးပြောကြားခဲ့ပါတယ
်။ I'm going to do everything I possibly can to make sure that this country comes out of the EU on October
the 31st but October 31st ရက်နေ့မှာဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေးဖြစ်နိုင်တာမှန်သမျှကိုကျွန်တော်ဆက်လုပ်သွားမယ်ဒါပေမဲ့ကံမကောင်းစွာပဲစစ်စစ်ဆွေးနွေးရေးစပွဲပိုင်းမှာကျွန်တော်ဘက်ကဆွေးနွေးနိုင်တဲ့အနေအထားကိုနှိမ့်ချစေသလို EU နဲ့သဘောတူညီချက်ရရှိဖို့ကိုလည်းခက်ခဲစေမဲ့ဥပဒေမူကြမ်းကိုကျွန်တော်တို့ပါလီမန်ကမဲခွဲအတည်ပြုခဲ့ပါတယ်အဲဒီတော့သဘောတူညီချက်ရဖို့ကျွန်တော်တို့အစီအစဉ်ဆက်သွားပြီးအောက်တိုဘာမှာနှုတ်ထွက်ဖို့လုံမလားဒါမှမဟုတ်အောက်တိုဘာ31ရက်ထက်ကြော်ပြီး EU ရဲ့ဆက်ရှိနေဖို့နောက်တရားရုပ်ကိုတာဝန်ပေးဖို့လုံမလားတခုခုလုပ်ပြီးရှေ့ကိုဆက်လမ်းဖို့ပဲရှိပါတော့တယ
်သဘောတူညီချက်မပါဘဲနှုတ်ထွက်မှာကိုတားဆီးမဲ့အောက်လွတ်တော်ရဲ့ဥပဒေကြမ်းကိုစာတပရိနေမှာအထက်လွတ်တော်မှာဆွေးနွေးခဲ့ကြပါတယ်အထက်လွတ်တော်မှာဥပဒေကြမ်းကိုစန့်ကျင်တဲ့အမတ်တွေကဥပဒေအတိမဖြစ်ရေးအချိန်စွဲဖို့လဲစူးစမ်းနိုင်ပါသေးတယ်ခင်ဗျာ
ကိုရဲမင်းထွန်းပြပြသွားတာပါရှင်အခုတော့အမေရိကန်ဘက်ကအကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာအခြေတင်ပြောဆိုနေကြတဲ့ဘက်ကိုလည်းအလှည့်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှလူပေါင်းတသန်းကျော်ကိုအကြမ်းဖက်သမားအဖြစ်သိရှိထားလို့ဒါမှမဟုတ်သင်္ကာမကင်းလို့စောင့်ကြည့်ရမယ့်လူတွေအဖြစ်အစိုးရကသတ်မှတ်တဲ့ကိစ္စဟာအဲ့ဒီလူတွေရဲ့ဖွဲ့စည်းပုံဆိုင်ရာရပိုင်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ပြည်ထောင်စုတရားသူကြီးတဦးကဆုံးဖြတ်လိုက်ပါတယ်သတင်းတောက်မက်ထရူဘာရာကက်ရေးသားထားတဲ့ AP သတင်းဆောင်ပါကိုပြောပြပါမယ်ရှင်
အခုလိုအကြမ်းဖက်သမားတွေဖြစ်စောင့်ကြည့်မဲ့စီရင်ထုတ်ပြန်တဲ့ကိစ္စကိုဥပဒေနဲ့ဆန့်ကျင်တယ်လို့ဆုံးဖြတ်သူကတော့ခရိုင်တရားသူကြီးအန်တိုနီထရန်ကဖြစ်ပါတယ်။ဒီစောင့်ကြည့်စီရင်ကိုမွတ်စလင်လူ့အခွင့်အရေးအဖွဲ့တစ်ခုရဲ့အကူအညီနဲ့စိန်ခေါ်ခဲ့သူအမေရိကန်နိုင်ငံသားမွတ်စလင်နှစ်ဒါဇင်နီးပါးကိုလည်းဂျူရီအဖွဲ့နဲ့ရုံးတင်စစ်ဆေးမနေတော့ပဲတရားသူကြီးသဘောနဲ့ပဲအကျဉ်းရုံးစစ်ဆေးဖို့သူကခွင့်ပြုလိုက်တာပါ။တပြိုင်တည်းကတော့သူတို့ဟာအစိုးရရဲ့စောင့်ကြည့်စီရင်ထဲမှာမှားယွင်းစွာထွက်သွင်းဖော်ပြခံရခြင်းဖြစ်တယ်လို့ဆိုပါတယ်။ဒီလိုအကြမ်းဖက်မှုနဲ့ပတ်သက်သူတွေရဲ့စီရင်ကိုအမေရိကန်ပြည်ထောင်စုတဝန်အစိုးရဌာနတွေနိုင်ငံခြားအစိုးရတွေနဲ့ရဲဘက်ဆိုင်ရာတွေကိုဖြန့်ချီထားတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကတော့အခုတရားသူကြီးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတစုံတရာဝေဖန်ချက်ပေးဖို့ဗုဒ္ဓဟူးနေ့ကညင်ဆန်ပါတယ်။တရခွေမှာတော့ FBI ကိုစားလိုက်ပါဆောင်ရွက်တဲ့ရှေ့နေတွေကတရပြိုင်တွေခန်းစားနေရတဲ့နစ်နာမှုဟာအကြမ်းဖက်မှုကိုတိုက်ဖြတ်လို့တဲ့အစိုးရရဲ့စိတ်အားထက်သန်မှုနဲ့နှိုင်းဆာရင်ဘာမှမပြောဖလောက်ဘူးလို့ဆိုပါတယ်။ဒါပေမဲ့တရပြိုင်တွေဘက်ကလိုက်ပါဆောင်ရွက်တဲ့ရှေ့နေဒါရီယာအဘက်စ်ကဒီတရားရုံးရဲ့အဆုံးဖြတ်ဟာအောင်ပွဲတရဖြစ်တဲ့ဒီစီးရင်ကိုကင်ဆယ်ပြီးအစိုးရရဲ့လှုပ်ဆောင်မဲ့လုပ်ရက်တွေကိုအပြင်းထန်ဖျက်တောက်ပေးဖို့လဲတရားသူကြီးကိုတောင်းဆိုမယ်လို့ပြောပါတယ်။
အပြစ်မဲ့သူတွေကိုစောင့်ကြည့်မဲ့စီးရင်တဲ့ကကင်းလခွင့်ပေးတင်ပါတယ်။ဒါဟာဖွဲ့စည်းပုံအခြေခံဥပဒေအရလိုအပ်ချက်တရဖြစ်တယ်လို့လည်းထင်ပါတယ်
။ဒီစီးရင်ပေါ်အခြေခံပြီးအစိုးရကတရားစွပ်စွဲမှုတွေအများပြားလှုပ်ဆောင်နေချိန်မှာတရားသူကြီးထရန်ကာရဲ့ဆုံးဖြတ်ချက်ဟာအစိုးရကိုကြဲကြဲပြန့်ပြန့်ထိုးနှက်လိုက်တဲ့ကိစ္စတရလည်းဖြစ်ပါတယ်။အစိုးရရဲ့စွဲဆိုထားချက်တွေဟာအခြေမြစ်မရှိတဲ့ကိစ္စတွေသာဖြစ်တယ်လို့လည်းသူ့ရဲ့31မျက်နှာရှိတဲ့စီးရင်ချက်မှာဖော်ပြထားပါတယ်။တရပြိုင်တွေအနေနဲ့ခီးသွွာလာရမှာကြုံတွေ့ရတဲ့အခက်အခဲတွေ၊နေဆက်ဖြတ်ကျော်လာတဲ့အခါမှာလက်ထိတ်ခတ်ခံရတာ၊လေစိတ်တွေမှာထပ်ခါတလဲလဲရှာဖွေခံရတာတွေဟာဖွဲ့စည်းပုံအရာခွင့်ပြုထားချက်တွေကိုချိုးဖောက်တာဖြစ်တယ်လို့ဆိုထားပါတယ်။ဒါအပြင်ဒီတရပြိုင်တွေထဲကဘသူမှအကြမ်းဖက်သမားဖြစ်သိရှိထားရသူလို့ဆိုတဲ့သတ်မှတ်ချက်နဲ့မကိုက်ညီဘူး။အကြမ်းဖက်သမားဖြစ်မတင်ကားသူလို့ဆိုတဲ့သတ်မှတ်ချက်ဟာလည်းအတိတ်ပဲကောက်လွဲနိုင်တဲ့ကိစ္စဖြစ်တယ်လို့သူ့ရဲ့စီရင်ချက်မှာဖော်ပြထားပါတယ်။ဒီစောင့်ကြည့်စီရင်ပါသူတွေရဲ့အချက်လက်တွေကို FBI ကတဆင့်လေးစိတ်တွေ၊ခီးသွွာလာရေး၊နေဆက်ဖြတ်ကျော်စခန်းတွေ၊အကောက်ခွန်အရာရှိတွေစီကိုဖြတ်ကြည့်ထားတာပါ။ဒီစီရင်ဟာလွန်ခဲ့တဲ့နှစ်တွေအတွင်းသိသိသာသာများလာခဲ့ပြီး2019ခုနှစ်ဇွန်လအရောက်မှာအကြမ်းဖက်အဖြစ်လူပေါင်း 1.2 သန်းနီးပါးပါဝင်လာတယ်လို့တရားရုံးမှာတင်ပြတဲ့အစိုးရအထောက်အထားကဖော်ပြထားပါတယ်။2013ခုနှစ်တုန်းကတော့စုစုပေါင်း 9 သိန်းလောက်သာရှိခဲ့တယ်လို့ဆိုပါတယ်။စီးရင်ထဲမှာပါဝင်သူလူများစုဟာနိုင်ငံခြားသားတွေဖြစ်ကြပြီးအမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်ခွင့်ရသူ 4,600 လောက်ပဲရှိတယ်လို့2019ခုနှစ်စီးရင်မှာဖော်ပြထားပါတယ်။ဒ ီစရင်ဟာအကြမ်းဖက်မှုတိုက်ဖျက်ရေးလှုပ်ဆောင်တဲ့နေရာမှာတကယ်တမ်းထိရောက်မှုမရှိဘူးလို့လည်းဆိုပါတယ်။ဥပမာ2016ခုနှစ်တုန်းကအော်လန်ဒိုနိုက်ကလပ်တစ်ခုမှာလူပေါင်း49ဦးကိုပစ်တက်ခဲ့တဲ့အိုမာမက်တင်းဟာဆိုရင်အဲ့ဒီစီရင်တဲ့ကပယ်ဖျက်ထားခြင်းခံရသူတဦးဖြစ်တယ်လို့ထောက်ပြထားပါတယ်။အကြမ်းဖက်မှုကျူးလွန်ကြတဲ့တခြားသူတွေကြတော့လေအဲ့ဒီစောင့်ကြည့်ခံရသူများစီရင်မှာပါဝင်သူတွေမဟုတ်ကြပါဘူး။ဒီနှစ်စောပိုင်းမှာအလွတ်တော်ဒီမိုကရက်တစ်အမတ်အီလန်အိုမာရဲ့အဆိုပြုချက်တရားကိုလက်ခံလိုက်ပါတယ်။အဲ့ဒီအဆိုပြုချက်ကတော့စောင့်ကြည့်စီရင်ကိုထရမ့်အစိုးရကတခြားတိုင်းပြည်တွေစီကိုဘယ်လိုပေးဖို့ဘလို့မျှဝေအသုံးပြုနေသလဲဆိုတာကိုအသေးစိတ်ဖော်ပြပေးဖို့တောင်းဆိုထားတဲ့အဆိုပြုချက်တရားဖြစ်ပါတယ်ရှင်။ဒီတစ်ခါတော့မူရစ်ဆေးဝါးအခြေခံတဲ့ဆေးရွက်ဘေးထွက်ဆိုးကျိုးတွေအကြောင်းသိကြရမှာပါ။ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပျောက်ဆေးတွေအလွန်ကျွံသုံးဆွဲနေကြတာကြောင့်အမေရိကန်မှာတရက်ကိုပြန်မျှလူအယောက်130ကျော်သေဆုံးနေပါတယ်။အိုဟိုင်ယိုပြည်နယ်မှာတော့ဒီပြဿနာကိုဖြေရှင်းနိုင်ပြီးအသက်ကယ်နိုင်မဲ့နေကိုတီထွင်ထားတဲ့အကြောင်း VOA သတင်းတောက် Carol Pearson ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပျောက်ဆေးတွေအလွန်ကျွံသုံးဆွဲမှုဟာအမေရိကန်နိုင်ငံတဝန်းမှာကြီးမားတဲ့ပြဿနာတစ်ခုဖြစ်လာပြီးလူတဦးစီတင်တာမကပဲမိသားစုတွေနဲ့လူတိုင်းဝိုင်းတွေကိုပါထိခိုက်လာစေတာပါဒီပြဿနာကိုဖြေရှင်းပေးမဲ့သိပ္ပံပညာရှင်တွေဤပညာကုမ္ပဏီတွေအတွက်ပြိုင်ပွဲတစ်ခုကိုအမေရိကန်အနောက်အလယ်ပိုင်းအိုဟိုင်ယိုပြည်နယ်ထဲမှာကျင်းပခဲ့ပါတယ်အနိုင်ရသူ၄ယောက်ကိုရွေးမှာဖြစ်ပြီးတော့ပြဿနာဖြေရှင်းမဲ့ပစ္စည်းတွေတိရောက်ဖို့အတွက်ဒေါ်လာတစ်သန်းစီပေးသွားမှာပါအနိုင်ရသွားတဲ့အဖွဲ့တစ်ဖွဲ့ကတော့ကလီဗလန်တက္ကသိုလ်ဆေးရုံကဖြစ်ပြီးမိုဘိုင်းဖုန်းအပလီကေးရှင်းတစ်ခုကိုသူကထွန်းထားပါတယ်လူနာမှာဆေးဆွဲတဲ့ပြဿနာရှိနိုင်မလားဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပျောက်ဆေးတွေပေးလို့ရမလားဆိုတော့ကိုရှယ်ဝင်တွေဆုံးဖြတ်နိုင်ဖို့အတွက်ဒီ application ကအကူအညီပေးပါတယ်ဒီ application ကအတည်ပြုနိုင်ပြီဆိုတာနဲ့လူနာတွေကိုဆေးဆွဲမဲ့ရန်ကင်းကင်းနဲ့ကုသပေးနိုင်တော့မှာဖြစ်ပါတယ်ဒီတက္ကသိုလ်ဆေးရုံက Jonathan Sagi ကအခုလိုပြောပါတယ်
We then bring in the social worker to connect that patient.
နာကျင်မှုဝေဒနာငယ်ရှိတဲ့လူနာတွေဆေးရုံဆင်းရင်ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကြက်ခဲပျောက်ဆေးတွေနဲ့အတူနာကျင်ဝေဒနာကိုလူနာတွေတယောက်တည်းရင်ဆိုင်စရာမလိုအောင်လို့လူနာကိုစောင့်ရှောက်မဲ့လူမှုရေးရာဌာနဝန်ထမ်းတယောက်ကိုထည့်ပေးလိုက်ပါတယ်
။ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကြက်ခဲပျောက်ဆေးအလုံးပေါင်း12,000လောက်ပြန်ပြီးတင်ထားရတာပါ။
It's not just about the number of pills. It's about
seven alone ဆိုတာထက်ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကြိုက်ခဲပျောက်ဆေးကြောင့်ထိခိုက်မဲ့လူအသက်တွေကိုစဉ်းစားရမှာပါ
။ Now application တစ်ခုကတော့ဆေးဖြတ်နေသူတွေအတွက်ပါ။ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကြိုက်ခဲပျောက်ဆေးတွေဆွဲနေတဲ့မွေးကင်းဆက်ကလေးငယ်တွေတက်တာစီဖို့အတွက်ညင်ညင်သာသာလေးတုံခါပေးတဲ့မှုရာကိုတီထွင်ထားတယ်လို့ Propeller Company က John Conson ကပြောပါတယ်။
When an infant lays down on the pad that's fibrous
တုန်ခါနေဒီမှုရပေါ်မှာကလေးလေးလှဲလိုက်တာနဲ့ကလေးရဲ့အသက်ရှင်နှီးသွားသလိုနှလုံးခုန်နှုန်းကလည်းပုံမှန်ဖြစ်သွားပါတယ်အဲ့ဒီခါမှကလေးကစိတ်လျှော်ပြီးနေနိုင်သွားပါတယ
်နောက်နည်းပညာပစ္စည်းတစ်ခုကတော့အကူအညီတောင်းရတာပို့ပြီးတော့လွယ်ကူစေမဲ့ smart cloak ပါ brief company နဲ့ပူးတွဲတီထွင်ထားတယ်လို့ brief company က gordon kesey ကပြောပါတယ်
Brave technology offers people who are at risk of overdose.
ဒါတပ်ပိုစေတောက်မိမဲ့အရေးနဲ့ကြုံလာရင်ကိုကတယောက်တည်းဖြစ်နေပေမဲ့လည်းတခြားတယောက်နဲ့အဆက်အသွယ်ရှိနေစေဖို့ပါ။တကယ်လို့စေပိုတောက်မိတယ်ဆိုရင်တော့ချက်ချင်းသိနိုင်ပြီးကဲမဲ့သူချက်ချင်းလွတ်နိုင်မဲ့ Brave နည်းပညာပါ
။နည်းပညာရဲ့အကူအညီနဲ့ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပြောက်ဆေးပြဿနာတွေကိုဖြေရှင်းဖို့နဲ့လူအသက်တွေကိုကယ်တင်ဖို့အတွက်ကအဓိကရည်ရွယ်ချက်ပဲဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတောက်ကြနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5895နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနှာစင်လေ့လာနိုင်ပြီးဒီကျမ်းမာရေးကဏ္ဍမှာသိကြရမှာကတော့
ဝိဇ္ဇမကွယ်6လရွယ်လို့တမျိုးလေးတိုက်တာနဲ့ဖြည့်ဆွဲအစာဟုသမျှ6လရောက်မှဖြည့်ဖြည့်စာလို့ကျွန်တော်ဆက်ထားပါတယ်ဘောရပါလို့ဆိုလို့ရှိရင်မိခင်တို့ဒီပြည့်ပြည့်ဆိုတဲ
့ကလေးငယ်တွေကိုနိုင်ငံတကာစံချိန်နဲ့အညီအာဟာရပြည့်ဝအောင်ဘယ်လိုကြွေးမွေးသင့်တယ်လဲဆိုတာကိုကြပြရွတ်ဆိုပြီးတော့ပြောပြမယ်ကျမရဲ့အစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ Irian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရအောင်ပါရှင
်။ဒီကိမနဲ့တင်ပြမယ် Idiom အသုံးကတော့
Add fuel to the fire.
ဖြစ်ပါတယ်စာလုံးပေါင်းက ADD add ကထပ်ပေါင်းတာထပ်ထည့်တာ FUEL fuel ကလောင်စာ TO2 သို့ THE the FIRE fire ကမီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မီးမှထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပမီးလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမီးတောက်ပိုပြီးကြီးလာမယ်မီးအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလေစီနူရိုးမှာအသုံးဖြစ်တဲ့မီးလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုပြီးအခြေအနေဆိုးရအောင်ငကိုကစိတ်ဆိုးနေတဲ့လူကိုဒေါသပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသဲလာတာပေါ့အငုံမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Add fuel to the fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Style Irian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်။ VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အသံဖန်ရော Video ဖိုင်ဖြစ်နေပါ VOE ရဲ့ Internet ဆက်မျက်နှာ burmese.voanews.com မှာလာရောက်လေ့လာနိုင်ပါတယ်ရှင
်။ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါသေးရှင်။
VOA ရဲ့တောက်ချာနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကျမရေကန္တာကိုနားဆင်ကြရတော့မှာပါ။ဒီတစ်ပတ်မှာတော့ကလေးဖြစ်ဆက်စွာအပိုင်းတစ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကလေးမိခင်တွေဟာကလေးငယ်ဖြစ်ဆက်စွာကျွေးပုံကျွေးနီကိုနိုင်ငံတကာဆန်တွေနဲ့အညီအထူးသိကျင်ကြပါတယ်။အချက်ဆက်ချက်ပါတဲ့ဒီကလေးဖြစ်ဆက်စွာကျွေးပုံကျွေးနီကိုမှတ်သားရလွယ်အောင်စာချိုးဆက်ထားတဲ့အကြောင်းကဗျာရွတ်ဆိုပြရင်းနဲ့ရှင်းလင်းပေးသွားတဲ့ကလေးအထုခုနဲ့စေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာပါရှင
်ဟုတ်ကဲ့ကလေးအထုခုကျမ်းဝင်ကြီးပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကလေးငယ်တွေအတွက်ပေါ့နော်ဒီဖြည့်ဆွတ်စာကျွေးတဲ့အခါမှာမရလွယ်အောင်လို့ဆရာဒီ Facebook ပေါ်မှာပေါ့နော်ကြပြားလေးတဘောရေးရတာကိုကျွန်တော်တွေ့လဲရမှာလေဆရာအဲ့ဒါကြောင့်မလို့အခုလူဒီမှတ်လွယ်အောင်ပေါ့ဆရာကြပြားလေးပါတွေ့ပြီးတော့ဆရာရှင်းပြပေးပါလား
ကလေးတွေမှာဖြစ်ဆက်စားပေါ့မိခင်တို့6လတည်းရတော့မိခင်တို့တမျိုးနဲ့တိုက်ပြနေဘာမှမကျွေးသင့်ဘူးအဲ6လဆက်ပြီးတော့ဒီဖြစ်ဆက်စားတွေကျွေးကြမယ်ပေါ့နော်အဲ့တော့ဒါလည်းကလေးမိပါတွေအနေနဲ့အနေနဲ့၄နှစ်ရှိတဲ့မိကောင်မှာဘယ်လိုဖြစ်ဆက်စားတွေကျွေးရမလဲဘယ်လိုပုံစံနဲ့ကျွေးရမလဲဆိုတာကျွန်တော်တို့အတွက်အမြဲတမ်းမေးခံရတဲ့မိကုံပေါ့နော်အဲဒါကြောင့်လည်းကျွန်တော်တို့ဒီ UNICEF ကသူတို့ရဲ့ချန်ပီယံဆက်ချက်ပေါ့နော်ဒါကိုအခြေခံပြီးတော့ဖြည့်ဆွက်စာကျွေးမွေးရမှတ်ပါဆက်ချက်ကလေးတို့အတွက်ဆိုတဲ့ကြံရည်ကျွန်တော်ရဲ့ Facebook page မှာတင်ထားလိုက်ပါ
တယ်ဟုတ်ကဲ့ဆရာတော့နံပါတ်1အချက်ကနေစပြီးတော့ကြော့ပြပေးပါလားဆရာအသေးစိတ်လေး
နံပါတ်1ကတော့ဝိဇာမကွယ်6လရွယ်လို့တမျိုးလေးတိုက်ပါမယ်ဖြည့်ဆွက်စာဟုသမျှသောတာရောက်မှဖြည့်ဖြည့်စားလို့ကျွန်တော်ဆက်ထားပါမယ်။ဘောကတော့ဘာလဲဆိုလို့ရှိရင်မိခင်တို့ဒီဖြည့်ဖြည့်ဆုံးတဲ့အာရဖြစ်တဲ့အကောင်းဆုံးအာရလည်းဖြစ်တယ်။ဒါကြောင့်မို့မိခင်တို့တိုက်နေကလေးအတွက်လိုအပ်တဲ့အာရတွေအကုန်ရပြီးသားပါ။ပါပြီးတော့ငါသမင်းကျွေးလိုက်တယ်ဆိုလို့ရှိရင်ကလေးကတိုက်ဝသွားရင်အဲဒီမိခင်တို့ကိုအပြေဝဆူတော့မှာပေါ့။အဲတော့ဘာနဲ့တတ်တူလဲဆိုတော့၆လမတိုင်ခင်မှာဖြည့်ဆွဲစားကြည့်တာဆိုလို့ရှိရင်ကိုကလေးကိုအကောင်းဆုံးကြာကြိုင်ကိုအကောင်းဆုံးစာဟာရောက်ရမယ်စာတော့ဒီစိတ်ကပန်းကိုဒုတိယအဆင့်တတိယအဆင့်စာစာတွေကြည့်ပြီးအမေတို့ကရော့သွားမှဆိုရပါတယ်ဒါကြောင့်မို့၆လတိမိခင်တို့တို့လည်းတိုက်ရပါမယ်ကြီးလည်းမတိုက်ရပါဘူးနော်အဲဒီကြီးကမိခင်တို့လည်းပါရက်ပဲဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဆိုရတာကတော့ဒီ၆လနောက်ပိုင်းကျမှပဲဖြစ်ဆက်စာကစကျွေးရမယ်ပေါ့နော်အဲ့ဒီမတိုင်ရင်တော့လုံးဝမကျွေးသင့်ဘူးခလေးကိုဒုက္ခပေးနေတယ်ပေါ့ဆရာနော
်ဟုတ်ပါတယ်ကြီးလည်းမတိုက်ကြပါဘူးနော
်ဟုတ်ကဲ့အဲ့တော့နောက်တစ်ချက်ကောင်ဆရာ၆လပြည့်ပြီးတဲ့အခါမှာနောက်လိုက်နာတဲ့တစ်ချက်ကပါဆရာ။
ကျွန်တော်ဖြည့်ဆွဲစာကျွေးတဲ့အခါဆက်လက်ရှိသွားချောင်းမြူပါ။ဒီရတာဆုံးမပြောရပြ။အတင်းချက်မကျွေးရဆိုဒုတိယအချက်နည်းရှိပါ။ဆိုတော့ဖြည့်ဆွဲစာတွေကျွေးတဲ့အခါမှာလည်းဒီကျွန်တော်မိခင်တို့က6လ7လလောက်ထိလုံလောက်ပါ။အဲတော့6လမှာတပြေးပြေးချင်းစပြီးတော့အလေးချင်းလို့ပြောတာပါ။ဒီနေ့6လပြည့်ကြတယ်နောက်တစ်နေ့ကျတော့နှစ်ချိန်သုံးချိန်အဲ့လိုပေါ့နော်။အများကြီးပမာဏမြင့်တာကျွေးရမယ်လို့ခေါ်ပါဦး။တော့ကြည့်ရကြည့်ရနေနေကြည့်ရနေစားမယ်။နောက်ပြီးတော့ကလေးရတစ်ခါကြီးကလည်းစားအောင်ပေါ့နော်။အဲကြလည်းဆိတ်လက်ဆိတ်ကျင်လက်ရှိနေချောမျိုးပြီးတော့ကျွေးရမယ်။နောက်ပြီးတော့ကျတော့တစ်ခါလာလဲဒီပုံစံတစ်ခါလာလဲဒီပုံစံဆိုရင်ဒီမစားကြင်ပေါ့နော်။အရသာလည်းကောင်းမို့အောင်မဆန်တဲ့ကလေးနဲ့စားမယ်ငါ။နောက်ဆန်တဲ့ကလေးလုံးမယ်တော့မှတင်းကျုံလေးလုံးမယ်။နောက်ပြောဒီလေးသေးမယ်အဲ့လိုမျိုးပေါ့။အရသာဆုံးမှကျော်လေးပြပေါ့နော်။တော့တင်းကြကလေးမစားကြလို့လည်းမကျွေးရပါဘူးကလေးစားနိုင်တဲ့လောက်ကိုပဲအရင်စားကြည့်ကြပါ
ဟုတ်ကဲ့ဆရာအဓိကတော့ဒီကလေးစားခြင်းစိတ်ရှိလောက်မြူဆွဲပေးပါပေါ့ဆရာနော်အတင်းကြမလို့ဖို့ဖြည့်ဖြည့်ချင်းကျွေးလိုက်ရတ
ယ်ဒီလောက်ကကြည့်ပြီးတော့ကျွေးဖို့မဟုတ်ပါဘူ
းဟုတ်ကဲ့နောက်တစ်ချက်ကတော့ဆရာလိုက်လာတင်တာ
တော့ကတော့ပကံခွက်ရောက်လက်စီးမယ်တန်ချင်းတို့ကအရေးကြီးတယ်သူနည်းနည်းချက်ချင်းကျွေးနောက်တစ်ချိန်နဲ့ပြန်ရင်းနေလို့ကျွန်တော်ဆက်ထားပါတယ်ဘောကတော့ဒီကလေးကိုကျွေးတဲ့ပကံခွက်ရောက်တော့လက်တူပါအဲဒီစမူလို့ပါလေအတန်းချင်းအရာပဲယောဂပုံဝင်ပြီးတော့ကလေးဝမ်းဝမ်းပြဖို့ချက်ဖြစ်တယ်ပေါ့နော်ကလေးစာရကျွေးတဲ့ခါမှာအခုနည်းနည်းချက်ပြုတ်ပြီးရတာမှချက်ချင်းကျွေးဖို့ကောင်းတယ်နောက်တစ်ခါပြန်ကျွေးရမယ်ဆိုလို့ရှိရင်ပြန်ကျွေးဖို့လိုတယ်ပေါ့ခါလေးကိုကျွန်တော်ဆက်ထားပါ
ဟုတ်ကဲ့ဆရာဒီကတော့ဒီစားစာဒီတန်ရှင်းပြီးတော့ပူပူနွေ့နွေ့ဖြစ်ဖို့ပါဆရာနော
်ဟုတ်ပါ
ဟုတ်ကဲ့
ဒီရပုံတွေတော့လည်းမရဘူးပေါ့နော်နွေ့နွေ့လေ
းဟုတ်ကဲ့ဆရာနောက်တစ်ချက်ကောဆရာ
တကယ်6လအစကျွေးတဲ့မှာပမာဏကနည်းနေတာပေါ့ခုနကကျွန်တော်ပြောသလိုဒီကနေ့ကျွန်တော်ဒီနေ့ကစကျွေးပြီဆိုတော့လည်းအများကြီးကျွေးကြတယ်ပေါ့နော်ဒီနေ့စကျွေးကြတယ်အဲ့လိုမဟုတ်ပါဘူး ့မတကယ်တော့ဒီစာအသံကမိခင်တို့နဲ့တော်တော်လေးလုံလောက်ပြီးပါတဖြည်းဖြည်းချင်းကျွန်တော်ကဖြစ်လို့ပြီးဖြေဖို့ပါ
ဟုတ်ကဲ့ဆရာအများတိုင်းလည်းမကောင်းဘူးဆရာနော်ဖြည်းဖြည်းချင်းနည်းနည်း
အများလည်းစားမှာမဟုတ်ဘူး
ဟုတ်ကဲ့ဆရာ
ဒီလိုကျွန်တော်ဖြည်းဖြည်းချင်းလုပ်ပ
ါဟုတ်ကဲ့အစာပိုင်းဖြစ်တဲ့တဲ့ပေါ့ဆရာနော်ဟုတ်ကဲ့နောက်တစ်ချက်ကဆရာကြီးလိုက်နာတင်တာရှိသေးလားဆရာ
နောက်တစ်ချက်ကတော့ဒီမှာငါးချက်ကနှစ်ချက်ကျလို့ပုံရိပ်ချွေးဤကင်းလို့လည်းမကြတည်ဘူးနော်ကလေးနှစ်ပြန်နှစ်တက်တော့ဒီပြည်တိပြည်နဲ့ပုံချွေးသွားမယ်ပေါ့နော်ဒါပေမဲ့ဤကင်းလို့ဖြတ်ဖို့လည်းမဟုတ်ပါဘူးဆောင်းလာမှာဆရာကြီးချင်းဆက်စာကျွေးလို့ဤကင်းလို့ကတစ်နှစ်အထိအနည်းဆုံးဆက်ကျွေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာကြီးအဓိကတော့ဒီကလေးကြိုက်တာကိုပို့ပြီးတော့ကျွေးဖို့ကောင်းတယ်ပေါ့ဆရာနော်သူစိတ်ချလိုက်ကျွေးတဲ့တပတ်ဟုတ်ကဲ့နှုတ်ကလည်းမဖြတ်တင်သေးဘူးပေါ့
ဟုတ်တယ
်ဟုတ်ကဲ့ဆရာကြီ
းခါရပြအောင်လည်းကျွေး
ရဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ချက်ရောဒီဖြည့်ဆဆာနဲ့ပတ်သက်ပြီးတော့နံပါတ်6ပေါ့ဆရာနော
်နံပါတ်6ကတော့ပြုံလောင်းစာမှစတင်မှာဝါသီပညာတက်လွယ်တာပေါ့နော်သူကနေ့ကနေ့ထင်တာကကလေးဆိုလို့ရှိရင်မှုံနေအောင်ချိန်ရမယ်လို့ထင်တယ်ပေါ့နော်အမှန်တော့အဲ့လိုမလုပ်ပါဘူးပြုံလောင်းပြောင်းရှိရင်သူကသားလို့ရပါတယ်။ဒါတော့ဒီမှာစံကျုပ်လိုဟာမျိုးဇွန်နဲ့ချေချေနော်အဲဒါလို့ရှိရင်စားလို့ရတယ်။အဲတော့ဘွားတဲ့ပညာလည်းတော့တက်လဲပါတယ်။အဲတော့ရှင်းလာရင်မှထိုင်ကြကိုယ်တိုင်ကိုယ်ရေးစားနိုင်ကြဆာ။ခလေးကရှင်းလာရင်တော့ရောက်လာလို့ရှိရင်တော့သူကခလေးချုံမုတ်လိုက်ပြီးပြလိုက်။သူလည်းတော့ကန်စားတော့တော့တက်ပါတော့။ဘွားလည်းတော့တော်လေးထွက်လာတယ်နော်။ဘာမှတော့တည်ရသည်တဖို့အောင်မှသွားတာရှိပါလား။အဲတော့တစ်နည်းသားလေးကိုလူလေသမီးဝိုင်းမှာသူပါမယ်။ဆိုတော့တနည်းချီလို့ရှိရင်အတက်ကျွေးကြတာကိုသိမလို့တော့ပါဘူးမိသားစုရဲ့အမေဝိုင်းမှာမိသားစုနဲ့တူတူစားလို့ရပါတယ်။အဲကိုယ်တိုင်စက်တာရောကလေးစားမှာမဟုတ်ဘူးနော်။ဒါနဲ့စားတော့ရည်ဆိုရင်စားလို့ရပါတယ်။တော့ပြပြတည်တည်တုံးရင်ကျွေးအကောင်းဆုံးကိုသူတည့်ရည်ဆိုလေးစားနိုင်လောက်တနည်းကလေးစားနိုင်လောက်မှာသားငါးပါးတော့ဆိုကျော်လို့ဒီတနည်းကိုကျွေးမယ်။စင်ခေါ်လို့ကျွေးလို့နော်။အတင်းအားလည်းအများစုကကလေးဆိုရင်မင်းတွေအများကြီးကျွေးရတယ်ဟင်းကိုမကျွေးရဘူးလို့ယူဆကြတယ်ပေါ့နော်တကယ်တော့မှားပါတယ်အကောင်းဆုံးဟာပေါ့နော်ဆိုတော့ဒီသားစားတဲ့စားတော့တယ်မှာအကောင်းဆုံးဟာကလေးကိုဦးစားပေးပြီးဖြေရမှာပါဒါဆိုရင်ဆင်းရဲကြတယ်လို့ဆိုပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကဝေးမစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးကန္တာကိုနားဆင်ကြကြရတာပါရှင်။အခုဆက်လက်နားဆင်ကြရမယ့်တိုင်းရင်းသတင်းလွှာကန္တာကိုတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာပြက်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ဒေသခံကြေးရွာသား၈ဦးတန်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေမှာအရက်သားတွေထိခိုက်မှုများပြားလာနေတယ်လို့ယင်သွာလာမှုတွေပိတ်ပင်တားဆီးခံနေရတယ်ဆိုတာနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်၂ဦးနှုတ်ထွက်သွားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကနန်းဟောင်းပါရှင်တင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကြေးရွာမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြေးရွာသား၈ဦးဒဏ်ရာရရှိခဲ့ပါတယ်စတမလ၂ရက်နေ့မွန်းလွဲပိုင်းမှာရွာအပြင်ကပောက်ကွဲတံတွေထွက်ပေါ်ပြီးလက်နက်ငယ်ပြစ်ခတ်မှုကြောင့်လူ၈ဦးဒဏ်ရာရရှိခဲ့တာပါရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေရွာထဲအကာအကွယ်ယူပြီးပြစ်ခတ်လို့တပ်မတော်ဘက်ကပြန်လည်ပြစ်ခတ်တာဖြစ်ပြီးဒဏ်ရာရတဲ့သူတွေဟာလည်းအေအေနဲ့ပတ်သက်တဲ့သူတွေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းဆောင်ဦးကပြောပါတယ်အေအေဘက်ကတရက်တပင်ကြေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်တရားရသူတွေကတော့တရက်တပင်ရွှေတလဲကြောက်တလုံးနဲ့ရပက်ကြေးရွာသားတွေဖြစ်ကြပြီးသူတို့ကိုရွှေကရုဏာလူမှုကူညီရေးအသင်းကကြောက်တော်စည်းရုံးကိုပို့ဆောင်ပေးခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမှာမိတ်၃ဘွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတော့အရသားတွေထိခိုက်မှုများပြားလာသလိုပြည်တော်စုလက်မှတ်ကြီးမှလည်းကားသွာလာမှုပိတ်ပင်စားဆီးမှုတွေခံနေရတာပါ။ ကိုခိုင်မြို့နယ်နန်းကိုရွာကျော်မှာစက်တဘာလ3ရက်နေ့နဲ့4ရက်နေ့တွေမှာလက်နက်ကင်ဖွဲ့တစ်ခုကနေမော်တော်ယာဉ်တချို့ကိုတိုင်းမြစ်ပြီးမိရှို့ခဲ့ပါတယ်။မော်တော်ယာဉ်အစီးရေ9စီးထက်မနည်းမိရှို့ခံထားရတယ်လို့ကားသမားတွေကပြောပါတယ်။ကိုခိုင်မြို့ပေါ်ရက်ွက်ရှိမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပြီးကိုခိုင်မြို့ထွက်အေရှာဝေါ်တုတ်ခွေကြားမော်ဟိတ်စုစည်းရွာဘက်မှာလည်းတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွင်လက်နက်ကြီးကြီးကြောင့်ကလေးနှစ်ဦးအမျိုးသမီး3ဦးအပေါင်း9ဦးသေဆုံးခဲ့ပြီးတော့3ဦးဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲကြောင့်ရွာနဲ့ခြေတဲ့ဒေသခံရွာသားတွေလည်းစစ်ဘေးလွတ်ရာတန်းချောင်နေရပါတယ်။ဩဂုတ်လလည်းကတည်းကဆိုရင်တိုက်ပွဲကြောင့်ဒေသုံသူအရသား18ဦး၊တန်ရာရရှိသူ28ဦးရှိနေပြီဖြစ်ပါတယ်
။ချက်မီမြောက်ပိုင်းနမ်ခမ်းမြို့နယ်မှာလက်နက်ကိုင်တွေကြားတိုက်ပွဲကြောင့်မုံဝီအုပ်စုမှစစ်ရှောင်ခိုးလုံနေတဲ့မန်ပန်ရွာလူထုဟာလာမယ့်နှစ်စမ်းပိုင်းမှာရွာတစ်ကိုပြောင်းရွှေ့နေထိုင်ကြတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်တုန်းက TNLA နဲ့ RCSS ကြား TNLA နဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်ရွာမီးရှို့ခံရလို့မုံဝီအုပ်စုရှမ်းစာပင်နေရင်ကျေးမှုယုံကထိုးပေးတဲ့တဲမှာခိုလုံနေတဲ့မန်ပန်ရွာသား300ကျော်မိသားစု90ကျော်ဟာလာမယ့်2020မတ်လမှာမုံဝီနဲ့ဟိုပန်ကြားဟိုပန်ရွာတစ်နေရာမှာပြောင်းရွှေ့နေထိုင်ကြမှာဖြစ်ပါတယ်။လက်ရှိမှာတော့ရွာတစ်နေရာမှာအစိုးရကစစ်ရှောင်တွေအိမ်ဆောက်ဖို့အတွက်မြေနေရာတွေထိုးညှိပေးနေပြီဖြစ်သလိုနေအိမ်တွေဆောက်ဖို့အတွက်တော့ NGO အဖွဲ့တစ်ဖွဲ့ကကမ်းလှမ်းထားကြောင်းနမ်ခမ်းမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအေးမောင်ကပြောပါတယ်
။ကရင်ပြည်နယ်မြန်ကြီးကိုစစ်ဆောင်စခန်းမှာလင်းနစ်နီပါခိုလုံနေထိုင်ပြီးနေရပြန်သွားတဲ့မဲတော်စစ်ဆောင်တို့ဟာပြန်လည်ထူထောင်ရေးအတွက်အခက်အခဲကြုံတွေ့နေရပြီးအကူအညီလိုအပ်နေပါတယ်။မဲပရိုခီနဲ့မဲပရိုထအချေရွာနှစ်ရွာရှိရွာသားတွေဟာအခုနှစ်ဖေဖော်ဝါရီလကတည်းကနေရပြန်ပြီးဖြစ်ပေမဲ့လည်းစာဝတ်နေရေးပြန်လည်ထူထောင်ရေးအတွက်အရင်နှီးနဲ့ထူထောင်ရေးလိုအပ်ချက်တွေအကူအညီမရှိတဲ့အတွက်အခက်အခဲကြုံတွေ့နေရတာပါ။အဆိုပါရွာသားတွေအတွက်ပုတ်လိကလူရှင်တို့ကအခြေခံစားတောက်ကုန်တွေတွားရောက်လှူဒါန်းတာရှိပြီးပြန်လည်ထူထောင်ရေးအပိုင်းတွေအတွက်အစိုးရအနေနဲ့တွားရောက်ကူညီပေးသင့်တယ်လို့အဖွဲ့အစည်းတစ်ခုကလည်းကူညီနိုင်မဲ့နေလန်းရှာပေးသင့်ကြောင်းကရင်မျိုးသမီးစီယုံသွင်းမှုနှင့်နော်စစ်စစ်ဟဲကပြောပါတယ်။မြန်ကြီးကိုစစ်ဆောင်စကန်စစ်ဘေးရှောင်တွေနေရပြန်ဖို့အတွက်မြေမြုပ်မိုင်းနဲ့နေမြေမတည်ငြိမ်သေးတာကြောင့်လက်ရှိစစ်ဆောင်4000ကျော်ခိုးလုံနေရဆဲဖြစ်ပါတယ်။
မြန်မာငင်းချိုင်းဖြစ်စဉ်မှာ DDR SSR ဆိုတဲ့အစိုးရနဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေရဲ့လက်နက်ဖြုတ်သိမ်းရေးတပ်ဖြတ်သိမ်းရေးပြန်လည်ပေါင်းစည်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးအလုပ်ယုံဆွေးနွေးပွဲတွေကိုမွန်ပြစ်သစ်ပါတီကထိုင်းမြန်မာနယ်စပ်တနီယာမှာ3ရက်ကြာပြုလုပ်ခဲ့ပါတယ်။အဲ့ဒီအလုပ်ယုံဆွေးနွေးပွဲမှာမွန်ပြစ်သစ်ဗဟိုအလုပ်မှုဆောင်အဖွဲ့ဝင်တွေဗဟိုကော်မတီဝင်တွေနဲ့စစ်ပတ်အရာရှိတွေစုစုပေါင်း40ဦးခန့်တက်ရောက်ခဲ့ပါတယ်။အစိုးရတပ်မတော်နဲ့ NCA လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းနာလက်နက်ကိုင်တွေကြား DDR SSR နဲ့ပတ်သက်ပြီးဆွေးနွေးရမှာလုံးဝအမြင်မတူကြတလို့အခက်အခဲများပြားတဲ့အတွက်ကျင်းပပစ္စည်းခဲ့တဲ့21ရာစုပင်လုံအစည်းအဝေးတွေမှာလုံခြုံရေးကဏ္ဍဆွေးနွေးပွဲတွေကိုဆွေးနွေးရုံသာရှိခဲ့ပြီးဆုံးဖြတ်ချက်တစ်ခုမှမချနိုင်ခဲ့ဘူးလို့မွန်ပြည်သက်အရာရှိတဦးကဆိုပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှပါဝင်တဲ့ရခိုင်မျိုးသားပါတီကလွတ်တော်ပိုးစလဲ2ဦးဟာကော်မတီကနေစက်တင်ဘာလ3ရက်နေ့ကနှုတ်ထွက်စာတင်သွင်းလိုက်ပါတယ်။ဘာကြောင့်အခုလိုမျိုးကော်မတီအဖွဲ့ဝင်ကနေနှုတ်ထွက်ဖို့လှုံ့ဆော်ရတာပါလဲ။ဒီ45ဦးကော်မတီမှာဘလို့မမျှမတမှုတွေရှိနေပါသလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ငံဝင်ကတင်ဆက်ထားပါတယ်။
2008ဖွဲ့စည်းပုံပြင်ဆင်ရေး45ဦးပူးပေါင်းကော်မတီမှပါဝင်တဲ့ရခိုင်မျိုးသားပါတီကမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်စံတို့ဟာပူးပေါင်းကော်မတီရဲ့ဖွဲ့ဝင်ကနေနှုတ်သက်ခွင့်ပြုဖို့စက်တင်ဘာလ3ရက်နေ့ကနှုတ်သက်စွာတင်သွင်းခဲ့ကြတာပါ။အခုလိုဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ရတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီကမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်ကအခုလိုပြောပါတယ်
။ဖြစ်စဉ်ပေါ်ကျွန်တော်မုံချမ်းဆွေးနွေးတဲ့အခါကျတော့မုံချမ်းမှာကအချက်တစ်ချက်ပဲပါမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့တရားသားပါတီတွေကတင်ပြတဲ့အချက်လေးတွေကအများကြီးရှိတယ်ခင်ဗျာပုံမှန်တွေထဲမှာကျွန်တော်တို့ကတရားသားပါတီတွေဆိုတော့ကျွန်တော်တို့လိုချင်တဲ့အချက်လေးတွေကျွန်တော်တို့ဖြစ်ချင်တဲ့အချက်လေးတွေကျွန်တော်တို့တရားသားနဲ့ပတ်သက်တဲ့ဟာလေးတွေအများကြီးလှုပ်ထားတာရှိတယ်။အဲဒီလှုပ်ထားတဲ့အခါကျတော့ကျွန်တော်တို့ကအဲဒီမေးခွန်းဆုံးဖြတ်လိုက်တဲ့အခါကျတော့ကျွန်တော်တို့တရားသားပါတီကတင်ပြတဲ့အချက်လေးတွေကအခု45ဦးလုံးသာမေးထည့်လို့ရှိရင်ကျွန်တော်တို့တင်ပြတဲ့အချက်တွေကပါလာနေတာအကြောင်းမရှိဘူးဆိုတဲ့ဟာကျွန်တော်တို့သုံးသပ်မိတယ်ခင်ဗျာအဲ့ဒါတွေကတော့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD က20ဦး၊တပ်မတော်က10ဦး၊ကြံ့ခိုင်ရေးပါတီ၊ရခိုင်မျိုးသားပါတီ၊ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့က2ဦးစီနဲ့တခြားပါတီက2ဦးစီ45ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးချက်ချက်ပေါင်း3000ကျော်ကိုတင်တင်းခဲ့ကြတာပါ။ရခိုင်မျိုးသားပါတီဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ဒုတိယအများဆုံးတင်တင်းခဲ့တဲ့ပါတီဖြစ်ပြီးအချက်ပေါင်း858ချက်တင်တင်းခဲ့တာဖြစ်ပါတယ်။ ဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးချက်တွေကိုဆွေးနွေးဆုံးဖြတ်တဲ့အခါမှာကုစလဲအလိုက်မဲပေးတဲ့စနစ်ကိုကျေတွန်းခဲ့တဲ့အတွက်ကုစလဲအများစုရှိတဲ့လက်ရှိအာဏာရပါတီကတော့မဲအသာရရှိမှာဖြစ်သလိုတိုင်းဒါတွေရဲ့တန်လူလားချက်တွေပါဝင်လန်ကြအကြောင်းမရှိတဲ့အတွက်အခုလိုနှုတ်ဆက်ဖို့ပါတီကနေဆုံးဖြတ်တာဖြစ်တယ်လို့ရခိုင်မျိုးရပါတီပြောခွင့်ရပုဂ္ဂိုလ်သောအင်းနုစင်ကပြောပါတယ
်ခင်လိုက်စတင်ပြီးတော့ဆွေးနွေးကြတဲ့အခါမှာကျမတို့လူချင်းနဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်တီထောင်စုဆိုတဲ့ကလုံးကပါမလာတော့အဲ့ဒီပုံစံကပါမလာတော့မဲခွဲလိုက်လေကိုယ်စလဲအများစုပါတယ်လက်ရှိအနာရနိုင်ငံရေးပါတီကပဲဟိုအတားစီးရသွားတဲ့အနေအထားရှိကျမတို့ခိုင်မျိုးသားပါတီအပါအဝင်ခြားတိုင်းရင်းသားတွေရဲ့အတန်လူလားချက်တွေကဒီမဲစနစ်အတိုင်းသာဆုံးဖြတ်ပြီးကြည့်ရမယ်ဆိုရင်တော့ဘာတစ်ခုမှအရာကျင်းလာစရာမရှိဘူးလားတွေ့နေတာ
စက်တင်ဘာလ2ရက်နေ့ကလည်း48ဦးကော်မတီဝင်အမျိုးသားညီညွတ်ရေးဒီမိုကရက်တစ်ပါတီကောင်ဆောင်ဦးစိန်ဝင်းကလည်းကော်မတီအတွင်းအဆိုပြုချက်တွေကိုတည်ပြုရမှာလှုပ်ဝက်မဲပေးစနစ်နဲ့ပြုလုပ်ဖို့တင်ပြပေမဲ့ဆောင်ရွက်မပေးတာဖွဲ့စည်းပုံပြင်ဆင်ရေးမူဝါဒဥတည်ချက်5ချက်ပေါ်မှာလိုက်နာမှုအားနည်းတာတွေကြောင့်နှုတ်ဆက်စွာတင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့ NC ရဲ့အပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့မွန်ပြည်တစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာတိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့PBSD အဖွဲ့မှာတင်းပြပါဝင်ခဲ့ပြီလို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးသွားမှာပါရှင
်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စံရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားကြတဲ့တိုင်းရနာလက်နက်ကင်တော်လှန်ရေးဖွဲ့စည်းများရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PBSD စီဝေးမှာဝန်ပြည်သစ်ပါတီ NNSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကတင်းပြည့်ဖွဲ့ဝင်ဖြစ်ပါဝင်လာပြီးဖြစ်ပါတယ်။ဒီလိုတင်းပြည့်ဖွဲ့ဝင်တွေဖြစ်လာတဲ့အတွက်ငြင်းချရေးဖော်ဆောင်မှုမှာပိုပြီးတော့အားကောင်းလာမယ်လို့လည်းမွန်ပြည်တစ်ပါတီဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မငေးကအခုလိုပြောပါတယ်
။ကျွန်တော်တို့အရင်ကဆိုရင် PPSC Plus အနေထားအနေနဲ့ပဲပါဝင်လို့ရတယ်ပေါ့နော်။အခုဆို PPSC ကျမှအပြည့်ပါဝင်တာဆိုတထက်ကိုပူပေါင်းဆောင်ရွက်မှုအပြည့်ရှိရမယ်။တော်ရင်မှုတော့ပဲဘူးလေအပြုကကျွန်တော်တို့ပူပေါင်းဆောင်ရွက်လို့ရမှာဆိုရင်ကျွန်တော် PPSC အားတော်တော်လေးပုံမူထိရောက်လာမလို့ဆိုတယ်ပေါ့နော်
NCA ကောင်ထယ်ဖော်ဆောင်မှုကိုဘယ်လိုလှုပ်ဆောင်သွားရမလဲဆိုတာနဲ့ပတ်သက်ပြီး PPSD အစိုးပြချက်တွေကိုအစိုးရတမတော်လွှတ်တော်ကလက်ခံမယ်ဆိုလို့ရှိရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC ကိုတက်ရောက်ဖို့အဆင့်နှိပ်ပဲလို့နိုင်အောင်မငေးကအခုလိုဆက်ပြောသွားပါတယ်။ဒါနဲ့
ပြည်ထောင်စုလုံခြုံရေးနဲ့ဆိုင်ရာသဘောဆီမလဲထပ်မှပြီးတော့ဆွေးနွေးမယ်။ NCA ရဲ့အကောင့်ထယ်ဖို့ခုကလည်းကြားလဲဆွေးနွေးမယ်ပေါ့။ဒါကိုဆိုရဖို့တော့တမတော်ကအဖေကြီးများလက်ခံမယ်ဆိုရင်ရွှေသွားဖို့ဆင်ပြေပါမယ်။
မွန်ပြည်တစ်ပါတီနဲ့တာဟုဒီမိုကရက်တစ်အစည်းအရုံးတို့ PPSD မှာပါဝင်လာတာကိုလက်ခံကြိုဆိုတယ်လို့လည်းအစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကပြောပါတယ်
။မွန်ပြည်တစ်ပါတီနဲ့တာဟုတို့ကအရင်တော့ NCA ဆိုခဲ့တယ်ဒါပေမဲ့ PPSD ရဲ့ဆက်ဆက်အဖွဲ့အစည်းအနေနဲ့ပါပင်တယ်အခုတော့တင်းပြေးအဖွဲ့အစည်းအနေနဲ့ပါလို့တဲ့ဒါကောင်းမွန်တဲ့ချင်းကြမှုလို့ကျွန်တော်တို့ကတော့အဲ့လိုပဲနားလည်တယ်ကြိုဆိုတယ်ပေါ့လေ။အိမ်မကြမီမှာအဲဆွေးနွေးပွဲတွေကျွန်တော်တို့ပြန်ဆလာနိုင်မှာဖြစ်တဲ့ကြဲဒါကောင်းမွန်တဲ့အနေအထားကိုကျွန်တော်တို့ကတော့အဲ့လိုပဲရှိနေပါတ
ယ်။ဩဂတ်စ်လ23ရက်နေ့ကနေ25ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပပြည်စည်းခဲ့တဲ့ PPSD စည်းဝေးမှာတော့NCA ကောင်ထယ်ဖို့မှုအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့တစ်ဆုမှုတွေကိုဖြေရှင်းကြော်လွှားနိုင်ရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင်ထယ်ဖို့မှုဆိုင်ရာမူပေါင်းတရားကိုစနစ်တကျရေးဆွဲချမှတ်ပြီးအစိုးရနဲ့ဆွေးနွေးသဘောတူညီမှုရယူဖို့အတည်ပြုချမှတ်နိုင်ခဲ့ပါတယ်ရှင်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
။ပရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကျေးရွာမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်ဒေသခံကျေးရွာသား10ဦးဒဏ်ရာရရှိခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်၃ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအရတားတွေထိခိုက်မှုများပြားသလိုယင်သွန်းလာမှုတွေပိတ်ပင်တားဆီးခံနေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရင်းသတင်းလွှာကဏ္ဍကိုကြာသာပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြမနက်ခင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်လိုပဲ VOA TV သတင်းလွှာအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီ Radio အစီအစဉ်ပြီးချင်း Intersect 70နဲ့ Mia 73ဂျိုရူတို့ကနေတိုက်ရိုက်ဖန်ယူနာ ကြည့်ရှုနိုင်ပါတယ်။ဒါရင်မကကွန်ပျူတာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနိုင်ပါတယ်။အင်တာနက်စာမျက်နှာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
်။ဟုတ်ပါရှင်များရှင်။နိုင်ငံရေးအရာတွေးဆဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမယ့်အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာလိုက်ပါတယ်။တမတော်ကစစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြစ်ရဲ့နောက်ထပ်သတင်း၃ဘက်တပ်တန်းတိုးဖို့ကြေညာခဲ့ပြီးတဲ့ရက်ပိုင်းတွင်မှထွက်ပေါ်လာတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဒီကြေညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြစ်ခက်ရဲစဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမို့လက်နက်ကင်ပြိပတ်ခါတွေရောပါရေးပြည်တွင်းငင်းငင်းရေးရှစ်ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေတယ်လဲဆိုတာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်။ကျမတို့ VOA ကိုအီးမေးလ်ကတစင်ဝေဖန်ကြံပြုလို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုအတန်လွှင့်ချိန်ပြီးပြခြင်းမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11813ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နာဆင်နိုင်ပါလိမ့်ရှင်အခုတောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
Hurricane Dorian ဟာကြက်တပြင်းနေမှာအမေရိကန်အရှေ့ဘက်ကမ်းခြေကိုရောက်လာခဲ့တဲ့အတွက်မိုးတဲ့လေပြင်းတွေတိုက်ခတ်နေတယ်လို့ကမ်းရိုးတန်းမြင်းနဲ့ဒေသတလွှားမှာတော့အမြင့်6ပေခွဲလောက်ထိမြင့်တဲ့လှိုင်းလုံးကြီးတွေရဲ့အန္တရာယ်နဲ့ကြုံနေရပါတယ်။ဟောင်ကောင်မှာ3လကြာဆန္ဒပြပွဲတွေပေါ်ပေါက်စေခဲ့တဲ့တရားခဏ်လွှဲပြောင်းရေးဥပဒေမူကြမ်းကိုဖျက်သိမ်းဖို့အတွက်ဆုံးဖြတ်လိုက်တဲ့ပုံမှာတရုတ်ပြည်ကအလေးထားနားလည်သဘောပေါက်ထောက်ခံတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကမနေ့ကပြောပါတယ်။အခုလက်ရှိချင်းနေမှာလောက်အောင်မှာကအကြမ်းဖက်မှုအတွင်းဆောင်လာတဲ့ဆန္ဒပြပွဲတွေရပ်တန့်ဖို့နဲ့ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုပြန်ရဖို့ပဲဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်မြန်မာနိုင်ငံ3ရက်ကြာခီးစဉ်အတွင်းမှာကျက်တပရင်းနေကတော့မြန်မာကိုရီးယားစီးပွားရေးဆွေးနွေးပွဲဒုတိယမြောက်နေ့မှာနိုင်ငံခြားဗန္ဒာယီကုံတွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရင်းနဲ့အခြေခံဆောက်အုံဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လွှာ5ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။မြန်မာနိုင်ငံမှာလာမယ့်ဒီဇင်ဘာလ19ရက်ကနေ22ရက်နေ့အထိဗီယက်နမ်ကုံစီပြပွဲကျင်းပဖို့ရှိပါတယ်။ဒီကုံစီပြပွဲကြီးကိုဗီယက်နမ်ကုံတွယ်ရေးမြင့်တင်ရေးအေဂျင်စီ Vietric က2009ခုနှစ်ခရဲကစပြီးမြန်မာနိုင်ငံမှာကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့ဆိုင်ကမ်းပေါင်း100ကျော်ပြသမှာဖြစ်ပါတယ်။ဗီယက်နမ်ကစီးပွားရေးလုပ်ငန်းတွေလာရောက်ပြသမယ်ဒီပွဲမှာအသင့်အစားတောက်တွေနဲ့လူသုံးကုန်ပစ္စည်းတွေနဲ့ဆေးနဲ့ဆေးပစ္စည်းတွေပါဝင်ပါတယ်
။တကြာနေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒယ်ရက်စမစ်ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.